ကဘာတဝမ်းကနေ CRPH ကိုလှူဒန်းနေကြတဲ့ရန်ကုန်ဝင်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လင်းအောင်ကိုမတ်အင်ဂျင်ကဆက်သွယ်မေးမြန်းထားတာပါ။
ဒီနိုင်ငံတကာမှာရောက်ရှိနေတဲ့ဒီမြန်မာရဲ့တိုင်းသားတွေကနေပြီးတော့ဒီ CRPH track ကိုသူတို့ရမုံငွေတွေလှူဒန်းနေကြတဲ့အခါမှာအခုဒီ GoFundMe ကနေကျဆင်းပေါ့နော် CRPH ကိုလှူဒန်းတဲ့အတွက်အထူးကျေးဇူးတင်ရှိကြောင်း CRPH ကထုတ်ပြန်ထားပါတယ်ဆိုတော့အခုလှူဒန်းနေတဲ့ဒီရမုံငွေတွေရဲ့အခြေအနေကဘယ်လိုရှိပါလဲရှင
်တကယ်တော့အဲ့ဒါလေးနည်းနည်းကျွန်တော်ရှင်းပြချင်တယ်ကွာ GoFundMe နဲ့လှူဒန်းတဲ့ဟာက CRPH ကိုလှူဒန်းနေဆိုတာအတွက်ကိုပြည်ရင်းမှာရှိနေတဲ့စစ်ဘေးကြောင့်ဒုက္ခရောက်နေတဲ့လူတွေပေါ့ဗျာရှင်းရှင်းပြောရရင်တော့အခုကပဲစစ်ဘေးလို့ပဲကျွန်တော်တို့ကသုံးလို့ရမှာဖြစ်တယ်စစ်တပ်ကနေပြီးတော့ဟိုလုံနေတဲ့အဲဂျမ်းဖက်မှုတွေကြောင့်မလို့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့အတွက်ကိုကျွန်တော်တို့ကဒါကပြည်သူ့ကုံရီကနေတာဝန်ယူပြီးတော့ဆောင်ရွက်နေတာဖြစ်တယ်ဒီလူငွေကိုကောက်ခံနေတာဖြစ်တယ်အဲအဲ့ဒီအတွက်ကိုကျွန်တော်တို့ CRPH ကနေပြီးတော့ပြည်သူတွေကိုစားကျေးဇူးတင်ကြောင်းကိုဒါကကျွန်တော်တို့ပေါ်ပြလို့တာဖြစ်ပါတယ်ဗျာလက်ရှိအချိန်ဒီမှာတော့အဲတခုခုနောက်ဆက်ကြောင်းတော့လောကကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်။အဲဒီအတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှူခံနေတဲ့ website ကိုကျွန်တော်တို့ခဏကျက်ထားပါတယ်
။အဲ့ဒါဆိုလို့ရှိရင်ပြည်သူတွေဘက်ကနေပြီးတော့လှူဒန်းမယ်ဆိုလို့ရှိရင်ရောဘယ်တော့လောက်ပြန်ပြီးတော့သူတို့လှူဒန်းလို့ရမလဲရှင
်။အဲ့ဒါအတွက်ကိုပြည်သူ့ကုံရီကနေပြီးတော့ဖြည့်ရှင်းချက်ပြန်လည်တင်ပြထားပါတယ်။အဲ့ဒီတင်ပြချက်ကိုသူတို့ဘက်ကနေပြီးတော့အဲအစီအပြေပြီဆိုလို့ရှိရင်ဒါပြန်ပြီးတော့ဖွင့်ပေးမယ်လို့သိရပါတယ်ဗျရက်တိကျတော့ပြောလို့မရသေးပါဘူးသူတို့များသောအားဖြင့်တော့တရက်နှစ်ရက်အတွင်းမှာပြန်ပြီးတော့ဖြည့်ရှင်းချက်ကိုသူတို့အဲကျေနပ်တယ်ဆိုလို့ရှိရင်ဒါကပြန်ပြီးတော့ဖွင့်ပေးလို့ရပါတယ
်တစ်ဖက်မှာကျတော့ဒီလှူဒန်းငွေပမာဏနဲ့ပတ်သက်ပြီးတော့အခုဥတင်လျောင်းတို့ဘက်ကဘလို့သတ်မှတ်ထားတာမျိုးရှိပါလဲရှင
်ကျွန်တော်တို့အနေနဲ့တော့သတ်မှတ်ထားတာတော့မရှိပါဘူးဗျဒါကတော့ပြည်သူလူထုတွေရဲ့စေတနာပေါ်မူတည်ပြီးတော့သူ့အမောင့်ဘလောက်ပဲရောက်ကျွန်တော်တို့ကတော့ဒါကိုဟိုဘယ်လောက်ရောက်ရမယ်ဘယ်လောက်ရရမယ်ဆိုတဲ့အမျိုးမရှိပါဘူးအခုဆိုရင်ပဲပြည်သူလူထုရဲ့စေတနာကြောင့်ပဲအဲဒီငွေမောင်းကရပိုင်းတွင်းလေးမှာလည်းတန်းနဲ့ချီပြီးတော့တက်လာတာကျွန်တော်တို့တွေ့ရပါတယ်အဲဆိုတော့အဲ့ဒါကတော့ကျွန်တော်တို့သတ်မှတ်ချက်တည်တံ့အနေနဲ့တော့မရှိပါဘူ
းဆောစောဥတည်လေးအောင်လည်းရှင်းပြသွားပါတယ်ဒီခုဒီလူတန်းတဲ့ငွေတွေဟာဒီမြန်မာနိုင်ငံမှာပေါ့နော်အထူးသဖြင့်ဒီစစ်ဘေးဒုက္ခတွေဖြစ်ဖြစ်စစ်ကောက်စီရဲ့ဖိနှိပ်မှုကြောင့်အခက်ခဲကြုံနေရတဲ့သူတွေကိုလူတန်းမယ်ပေါ့နော် CDM movement မှာပါဝင်တဲ့သူတွေကိုလည်းလူတန်းတဲ့နေရာမှာလည်းပါတဲ့ခါကျတော့ဒီလိုတကယ်လိုအပ်နေတဲ့သူတွေရှိကိုဒီရမုံငွေတွေရောက်ဖို့ပေါ့နော်အဲ့ဒါမျိုးကြတော့ CRPH ကဘယ်လိုလှုပ်ဆောင်လဲရှင်
အဲအဲ့ဒီပေါ်မှာတော့ကျွန်တော်တို့အနေနဲ့အခက်အခဲတွေအများကြီးဖြစ်နေတာပေါ့ဗျာအခုချိန်မှာတော့ဘန်တွေကလည်းပိတ်ထားတယ်ညရမမအဲ့ဒီငွေတွေရဲ့စီးဆင်းမှုတွေကိုစစ်ကောင်စီကနေပြီးတော့အတင်းကိုလိုက်ပြီးတော့ပိတ်ဆို့မှုတွေတင်းကျပ်မှုတွေလုပ်နေတဲ့ခါကျတော့ကျွန်တော်တို့အနေနဲ့တော်တော်လေးအခက်အခဲဖြစ်ရပါတယ်တကယ်တော့ဒါကမလုံးဝမလုံးတင်တဲ့ကိစ္စဖြစ်တယ်ဘာဖြစ်လို့လဲဆိုတော့အခက်အခဲဖြစ်နေတဲ့လူလူစီကိုဒီငွေတွေကိုရောက်အောင်ပို့ဖို့အတွက်ကိုဒီအလှခံထားတဲ့ငွေတွေရောက်အောင်ပို့ဖို့အတွက်ကိုလုံနေတဲ့ကိစ္စမှာဒါလူမှုကိုပို့ပြီးတော့ဒုက္ခရောက်အောင်သူတို့ဘက်ကလုံနေတယ်လို့ကျွန်တော်တို့မြင်နေကြအခက်အခဲတွေကကျွန်တော်တို့အတွက်တော်တော်ဖြစ်နေပါတယ်အဲ့ဒီပုံမှာလေ
အခုရလာတဲ့ဒီရမုံငွေတွေကိုကြတော့ဒီလိုအခက်အခဲတွေကြားရအောင်ဘယ်လိုဆောင်ရွက်သွားမလဲရှင
်အဲအဲ့ဒါကတော့ကျွန်တော်တို့လည်းနီလန်းနေရှာဖွေပြီးတော့ဆောင်ရွက်သွားမှာရှိပါတယ်အဲဒါအနေနဲ့ကျွန်တော်အနေနဲ့ဒီဟာကိုတော့တည်တည်တနိုင်ထုတ်ဖို့ပြောနေလို့မရပါဘူးအဲ့ဒါကတော့ဟိုကျွန်တော်တို့အလှခံတဲ့ဖွဲ့စည်းရနေပြီးတော့လည်းဒါကိုအရှင်ပြေသွားအောင်လုပ်ဖို့အစီအစဉ်ရှိပါတယ်
လူတန်းတဲ့သူတွေဘက်ကရောဒီပေါ်မှာဟိုသူတို့ရဲ့ယုံကြည်မှုပေါ့เนาะအဲ့ဒါကဘယ်လောက်ထိယုံကြည်စိတ်ချရမလဲရှင
်။ဟောလူတန်းလူတွေနည်းနည်းကတော့ယုံကြည်စိတ်ချလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူ့ကုံရီအသင်းဆိုတာလဲတမတမကြကြနဲ့ဟိုတုန်းကလေးကနှစ်ပေါင်းများစွာရက်တီလာတဲ့ဖွဲ့စည်းလေးဖြစ်တယ်။ဘယ်သူတွေလုပ်တယ်လဲဆိုတာကိုလည်းဒါကပွန့်ပွန့်လင်းလင်းမြင်းမြန်းသားသားပါရှိပါတယ်။ပြီးတော့ကျွန်တော်တို့အနေနဲ့ကလည်းသူတို့ကိုယုံကြည်ကြည်ရှိပါတယ်။အဲဆိုတော့ CRPH ကယုံကြည်တဲ့လူတွေပေါ်မှာပြည်သူလူထုကလည်းယုံကြည်မယ်ဆိုတာဒါအကျွမ်းမဲ့ကျွန်တော်တို့ကယုံကြည်ပြီးသားဆိုတော့လူလူထုအနေနဲ့ဒီပေါ်မှာတန်ရာရှိမယ်လို့ကျွန်တော်တို့လုံးဝမထင်ပါဘူးဗျာဒါကြောင့်မလို့လဲဒီငွေတွေအဲ့လောက်ငွေကာလတို့အတွင်းလေးမှာခဏလေးနဲ့အမောက်ငွေအများကြီးဖြစ်လာတာပါ
တစ်ဖက်မှာဒီစစ်ကောင်စီကတော်တော်လေးကိုပြင်းပြင်းထန်ထန်ပေါ့နော်အင်အားအရန်သုံးပြီးတော့ဖိနှိပ်တဲ့ပေါ်မှာကြတော့ပြည်သူတွေရောနောက်နိုင်ငံတကာရောက်နေတဲ့မြန်မာတွေတိုင်းသားတွေကရောပေါ့နော်သူတို့ကဖက်ဒရယ်ပြည်ထောင်စုအစိုးရနောက်ဖက်ဒရယ်တက်ဆိုပြီးပေါ့နော်ဒါမျိုးတွေဖွဲ့စည်းဖို့အတွက်လဲဒီရမုံငွေတွေအသုံးပြုဖို့ဆိုတာလွတ်လွတ်လပ်လပ်ပေါ့သူတို့ထုတ်ပေါ်ပြောဆိုတာတွေလည်းရှိရဲ့ဆိုတော့ဒီပေါ်မှာရောဥတည်လင်းအောင်ဘယ်လိုဟိုအမြင်ရှိပါလဲရှင
်လူတန်းမှုတွေနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့အများကြီးပြောမပြောလို့ပါဘူးအဲဖက်ဒရယ်တက်မတော်ဆိုတာကတော့ဒါကအစိုးရတရက်ဖြစ်လာလို့ရှိရင်အဲတက်မတော်ဆိုတာလူထုကိုအကာအကွယ်ပေးမဲ့တက်မတော်ဆိုတာကတော့ဒါကတော့ရှိလာမှာပါအဲ့တော့ဒါရှိဖို့လည်းလိုအပ်ပါတယ်ဆိုတော့လူထုကိုတကယ်ကိုအကာအကွယ်ပေးမဲ့နော်ဖက်ဒရယ်တက်မတော်ဆိုတာဖြစ်လာမှာပါအဲ့ဒီပုံမှာတော့ကျွန်တော်ဘာမှပြောစရာမရှိပါဘူး